ဖိလစ်ပိုင်သမ္မတဒူတာတေကသူ့ကိုယာဒူးကထုတ်ပယ်ဖို့စ조사မှုတွေရှိနေတယ်ဆိုတဲ့ကိစ္စကိုဟန်တာတဲ့အနေနဲ့တော်လိုင်းရေးအစိုးရတည့်ရထူထောင်ဖို့ချိန်ချောက်လိုက်တာကြောင့်အာနာရှင်စနစ်ပေါ်ထွန်းလာမလားဆိုတဲ့စိုးရိမ်မှုတွေကြီးထွားလာနေပါတယ်လူတွေထောင်ထဲချီသေးဆုံးခဲ့ရပြီးလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်တယ်လို့လူအခွင့်အရေးအဖွဲ့တွေဆွဆွဲကျင်နေကြတဲ့သူ့ရဲ့မွေးရေးဆေးတိုက်ဖျက်ရေးစစ်ပွဲကိုဝေဖန်ကြတဲ့သတင်းဌာနတွေဥရောပပါလီမန်အမတ်တွေကိုဆန့်ကျင်ပြီးပြောကြားခဲ့တဲ့တောက်ကြနေကရုပ်သံမေခွန်းထဲမှာဒူတာတေးကခုလိုသတိပေးခဲ့တာဖြစ်ပါတယ်။သူ့ရဲ့အုပ်ချုပ်ရေးကိုသတင်းစာဆရာတွေနဲ့အခြားဆန့်ကျင်သူတွေကမတီးမငြိမ်ဖြစ်အောင်လုပ်ဖို့ကြိုးပမ်းကြမယ်ဆိုရင်သူ့အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့အတီးပြုတ်ချက်နဲ့ပြဌာန်းရတဲ့စစ်အုပ်ချုပ်ရေးမဟုတ်တော့တော်လိုင်းရေးအစိုးရတည်းရဲ့ဖွဲ့စည်းသွားမယ်လို့သမ္မတဒူတာတေးကပြောကြားခဲ့တာပါ။သမ္မတဒူတာတေးကသူ့အစိုးရကိုမတီးမငြိမ်ဖြစ်အောင်လှုံ့ဆော်တဲ့အထက်မှာ CIA ခေါ် American ဘ ਹੁ ထောက်လိုင်းရေးအဖွဲ့အစည်းလဲတစိ့တသေးသပါဝင်နေတယ်လို့ဆွဆွဲလိုက်ပြီးသူ့ကိုစန့်ကျင်သူတွေအားလုံးနဲ့ကွန်မြူနစ်ခေါင်းဆောင်တွေကိုထောင်သွင်းအကျဉ်းချမယ်လို့သတိပေးလိုက်ပါတယ်။